ဘရဇိုးနိုင်ငံကတတ်ထုတူပေါ်ရေးလုပ်ငန်းကရေကာတာတစ်ခုပြိုကျခဲ့တာကြောင့်9ယောက်ထပ်မင်းသေးဆုံးပြီးတော့ခမန်းကြီးအဖြစ်နဲ့200ကျော်လောက်ပျောက်ဆုံးနေပါတယ်ဒီရေကာတာပြိုကျမှုကြောင့်အဲ့ဒီအနီးပတ်ဝန်းကျင်မှာလဲရွှေရည်တွေနဲ့ဖုံးလွှမ်းသွားခဲ့ပါတယ်ဘရဇိုးနိုင်ငံရှေ့တောင်ပိုင်းမီနာဂရီပြည်နယ်ကဘရူမာဒီညိုမြို့နာကရေကာတာပြိုကျရာကနေရွှေရည်တွေဖုံးလွှမ်းသွားခဲ့ပြီးတော့လူတွေအတော်များများလဲအဲ့ဒီမှာပတ်သွားခဲ့တာဖြစ်တယ်လို့ဘရဇိုးအာဏာပိုင်ကပြောပါတယ်ရေကာတာပြိုကျတဲ့အချိန်မှာအဲ့မှာလှုပ်လှုပ်နေကြတဲ့ဝန်ထမ်း200လောက်ဟာဒီကတာအုတ်ချွေရုံမှာနေလေသာစားနေကြတာဖြစ်ပြီးတော့အဲ့လူတွေလည်းကြောက်ဆုံးတဲ့ထဲမှာပါတယ်လို့မိသားတော်ဝင်ရှိသူတွေကပြောပါတယ်ဒီဒီကတာကိုစီမံကိုကဲနေတဲ့ Brazil တပ်ထုတူဖော်ရေးကုမ္ပဏီ Vale ကလည်းဒီကတာပြကြတာကိုတောက်ချနေကအတည်ပြုခဲ့ပြီးတော့ဝန်ထမ်းနေနဲ့အဲ့ဒီနားမှာနေထိုင်သူတွေကိုအကာအကွယ်ပေးဖို့ကသူတို့ရဲ့ဦးစားပေးကိစ္စဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်ရုပ်သံသတင်းတွေမှာတော့ကယ်ဆယ်ဝန်ထမ်းတွေကရှုနေထဲမှာနေနေတဲ့သူတွေကိုရဟယနေဘော်ကနေကဲဖို့ကြိုးစားနေတာကိုတွေ့ရပြီးတော့အိန္ဒိကားတွေနဲ့စိုက်ခင်းတွေတော်များများလည်းပျက်စီးကုန်တာကိုတွေ့ရပါတယ်။အာနာပိုင်းတွေကတော့မြင်းနေမင်းမှရှိတဲ့မိသားစုတွေကိုသူတို့ရဲ့နေအိမ်တွေကနေဘေးလွတ်ရာကိုချွေကြဖို့လည်းတိုက်တွန်းထားပါတယ်။2015တုန်းကလည်းအဲ့ဒီမီနာဂရီပြည်နယ်မှာပဲတတ်ထုတူပေါ်ရေးလုပ်ငန်းကရေကာတာတစ်ခုပြိုကျခဲ့လို့19ယောက်တည်ဆုံးပြီးတော့အစိတ်တော့ဖြစ်စေတဲ့တန်ဆွမြင့်ပစ္စည်းတန်ချိန်တန်ပေါင်းများစွာမန်ယာနဲ့ချီပြန့်သွားခဲ့လို့ဘရဇိုးသမိုင်းမှာလည်းအဆိုးအဝါးသောသဘောပတ်ဝန်းကျင်ထိခိုက်မှုကပ်ဘေးဖြစ်ခဲ့ပါတယ်ခင်ဗျာ